ကချင်ပြည်နယ်မိုးမောက်မြို့နယ်ဒေါ်ဖုံးရံအနီးမှာတော့စစ်တပ်ရင်တန်းကိုကချင်လက်နက်ကိုင်အဖွဲ့ KIA ကနေရာနှစ်နေရာမှာကြားဖြတ်ပြီးတော့တိုက်ခိုက်ခဲ့ပါတယ်။ပြီးခဲ့တဲ့လတွေကတိုက်ပွဲတွေပြင်းထန်ခဲ့တဲ့မိုးမောက်မြို့နယ်မြို့သစ်စီဟတ်ကုန်းလောဘတ်တွေမှာလည်းဒီအပိုင်းတွေမှာတိုက်ပွဲတွေကငြိမ်သက်နေပေမဲ့အချိန်မရွေးတိုက်ပွဲတွေပြန်ဖြစ်လာနိုင်တာကြောင့်အိုးအိမ်စွန့်ထွက်ပြေးနေရသူတို့နေရက်မပြတ်နိုင်ပဲဖြစ်နေပါတယ်။သူတို့နေထိုင်ရေးအတွက်ကလည်းအခက်အခဲရှိနေတာပါ။ရန်ကုန်ကလာတဲ့ဒီသတင်းဦးသိန်းထိုက်ဦးပြောပြပေးပါရှင်။
မုံမောင်မြို့နယ်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲဟာဒီနေ့မနေ့ဗမော်ဘက်ကလာတဲ့စစ်ရင်တန်းကိုဗမော်မြေကြီးနာလန်းတော့ဖုံးရံနယ်လက်ကြားရံဤနေရာနှစ်နေရာကနေ KIA ဘက်ကကြားဖြတ်တိုက်ခဲ့တာဖြစ်တဲ့အကြောင်းဒေသခံဒူက VOA ကိုပြောပါတယ်။အဲ
ဒီနေ့ဟိုကခွန်စီတက်လာတာအဲ့ဒါဒီနေ့နေ့လေဟိုစင်နာရီ7နာရီပိုင်းတော့မှာအဲ့တော့ဖုံးရံအောက်ဟိုရင်ခွက်တော့မှာအဲ KIA ဒီပြေဝင်တိုက်ရလေ7နာရီနောက်ပိုင်းမှာဟိုလက်ကြားရံပြန်ရောက်တဲ့ခါကျတော့ဟိုမှာပြန်တိုက်တာနိုင်ရွက်တော့ဖြစ်တယ်လို့ပြောတာနိုင်ရွက်တော့တပည့်ဖြစ်တဲ့ခါကျတော့အဲမတော်လေးတော့ဖြစ်တယ်လို့တော့ပြောပါလား
စီရင်တန်းမှာလူနဲ့ရိတ်ကားတွေတည်ဆောင်လာတာဖြစ်ပြီးတမတော်ထင်းချုပ်ရာခရာဘွန်ကိုပို့ဆောင်မှုဖြစ်နိုင်ကြောင်းဒေသခံတွေကပြောပါတယ် KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲဖြစ်တယ်ဆိုတာသိရပေမဲ့အသေးစိတ်သတင်းမရသေးဘူးလို့ပြောပါတယ
်ဒီကိစ္စကတော့အာဒီကိစ္စတော့တက်တော့ရှိတယ်ဆိုတော့အာဒီကတော့မကြပါဘူးခင်ဗျာဒီနေ့ပဲပြောတော့ရာထက်တော့ပဲဒီပေါ့အဲအဲ့တော့ဖြစ်တယ်ဆိုတော့ကြားပါရဲ့အဲ့ဒီဒီနေ့ဒီနေ့ကတော့ဘာမှမကြသေးပါဘူးခင်ဗျာကြားတာကတော့ဒီမျိုးချမ်းတဲ့ဒီနားနေတော့အဲ့ဒီကြားလာမှလို့ပြောတာပဲနားလုံးကြားရတော့ဒီနေ့ကတော့ဖြစ်ပါတယ
်လောကျန်းရွာ KIA ဌာနချုပ်လိုင်ဇာမျိုးရဲ့အဝင်လန်းနေရာဖြစ်ပါတယ်ကချင်သတင်းမီဒီယာတွေကတော့စစ်ကောင်စီဘက်ကစစ်ကားစီ50စစ်တီအင်အား800လောက်ချီတက်လာတာဖြစ်ကြောင်းဒေါအူကီအီကဆောင်းဆိုင်တက်ခဲ့တာဖြစ်ကြောင်းဖော်ပြပါတယ်ဒီလ9ရက်နေ့ကဒေါ်ဖုံးရံအနီးမှာစစ်ရင်တန်းကို KIA ကကြားဖြတ်တိုက်ခဲ့သလို8ရက်နေ့ကလည်းလက်ချောင်းရွာအနီးမှာစစ်ရင်တန်းကိုတိုက်ခိုက်ခဲ့တာကြောင့်စစ်ကား4စီးလောက်ပျက်စီးခဲ့တဲ့အကြောင်းဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့မတ်လကဗမာမြေကြီးနားလမ်းမှာစစ်ရေးရရေးပါတဲ့အာလော့ဘွန်တောင်ကို KIA ကသိမ်းယူခဲ့ပြီးတဲ့နောက်ဧပြီလနဲ့မေလတွေအတွင်းမုံမောင်မြို့နယ်မြို့သစ်ကုံလောစီရစရရွာရီနီးမှာတိုက်ပွဲတွေပြင်းထန်ခဲ့တာပါဒီတိုက်ပွဲတွေကြောင့်ဒေသခံ9000ကျော်နေရဆုံးခွာထွက်ပြေးခဲ့ရပါတယ်မေလလယ်နောက်ပိုင်းမှာမုံမောင်မြို့နယ်အတွင်းတိုက်ပွဲတွေငြိမ်သက်သွားခဲ့ပြီးမဲ့တော့ဖုံးရံနဲ့အာလောဘွန်စကန်နီးတဝိုက်မှာစစ်ကောင်စီဘက်ကစစ်ရင်အားတွေတိုးမြင့်နေတဲ့အကြောင်းသတင်းတွေထွက်ပေါ်ခဲ့သလိုစစ်ရင်တန်းတွေကို KIA ကမကြာခဏကြားဖြတ်တိုက်ခိုက်နေတာပါလောလောဆယ်မှာတော့တိုက်ပွဲဆောင်ပြည်သူတွေဟာစီရေးချင်းတွေတင်းမာနေသေးရှိတာကြောင့်နေရမပြောင်းရဲကြသလိုဖုံးတော်ကြီးကျောင်းတွေမှာခိုးလုံနေကြရတဲ့ရှမ်းစစ်ဆောင်တွေအတွက်ဆက်လက်နေထိုင်မှုအခက်အခဲတွေရှိတယ်လို့စစ်ဘေးဆောင်တွေကိုကူညီပေးနေတဲ့သူတယောက်ကပြောပါတယ်
။နောက်တစ်ခေါက်ရသမတ္တအားနည်းနည်းရည်ရွယ်စုဖွဲ့လဲမိဖြစ်မလားညဖြစ်မလားဆိုတော့ပြချင်းတဖြစ်မယ်ဆိုတာဒီရှိုးရင်ရတဲ့အချိန်တွေမှာဖြစ်တော့ဒီလုံးမမလုံးချုံစစ်ဆောင်တွေကတော့တချို့လဲဒါအရင်ခဏပြန်ကြတာရှိရဲဒါပေမဲ့အများစုကတော့ဒါစစ်ဆောင်တွေရဆဲဖြစ်တဲ့မူတင်းကာလရောက်လာတယ်နောက်ပြီးတော့ဘုံကြောင်းရတဲ့အခုဖြစ်နေဒီဘာတယောက်လာတဲ့အခါမှာသူတို့ဥပုအတွက်ပုံချင်တဲ့အခါမှာဖြစ်ဆောင်နေနေရာတော့မများတာပြပြရမယ်နေသားဖြစ်နေပေါ့
မုံမောင်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်ခဲ့တဲ့စလောင်းကုန်းအနီးကချေးရွာတွေမှာတော့မြေမြုပ်မိုင်းတွေမပေါက်ကွဲသေးတဲ့ဘုံတွေနဲ့လက်လက်ကြီးကြီးတွေမရှင်းလင်းရသေးတဲ့အတွက်နေရက်ပြန်ဖို့တောင်ယာစိုက်ပျိုးဖို့စတာတွေလည်းအခက်အခဲတွေရှိနေတာပါဒီရက်ပိုင်းအတွင်းမှာတောင်ယာသွားသူတချို့မိုင်းနှင်းမိတဲ့အတွက်ထိခိုက်ဒေဆုံးတာတွေလည်းရှိနေပါတယ်ခင်ဗျာ